ရုပ်ဝန်ကြီးချုပ်လီကေချန်ကတနေ့တွင်သူရာထူးကအနားယူတော့မယ်လို့တောက်ကြနေကကြေညာပါတယ်။လင်းစာရှင်လင်းပွဲတစ်ခုအတွင်းအဲ့ဒီလိုကြေညာသွားတာဖြစ်ပြီးနိုင်ငံစည်းဝါးရေးကိုစီမံခန့်ခွဲရတာဟာမြင်မာတဲ့တောင်တလုံးကိုအောက်ဆီဂျင်တိတ်မပါပဲတက်ရတာနဲ့တူတယ်လို့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ဒီနေ့ဟာကျွန်တော်ဝန်ကြီးချုပ်ဖြစ်တာဝန်ယူတဲ့နောက်ဆုံးနှစ်ပါပဲလို့အသက်66နှစ်အရွယ်လီကေချန်ကပြောပါတယ်။ရုပ်နိုင်ငံမှာဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေဟာတက်တန်းနှစ်ကြိမ်ထက်ပိုပြီးတာဝန်ထမ်းဆောင်ခွင့်မရှိတဲ့အတွက်ဝန်ကြီးချုပ်ဒုတိယတက်တန်းနောက်နှစ်မှာကုန်ဆုံးမဲ့လီကေချန်ကအခုလိုကြေညာတဲ့ပုံအံ့ဩတကြီးမဖြစ်ကြပါဘူး။ဒါပေမဲ့လည်းဒီအစိုးရရဲ့အနာဂတ်လမ်းကြောင်းကိုသဲလွန်ဆဆစနေနာဖို့ကောင်းဆောင်ပိုင်းနဲ့နိုင်ငံရေးအကြောင်းလဲကိုအနီးကပ်စောင့်ကြည့်လည်လာနေကြတဲ့ပြည်ပအစိုးရတွေနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေအတွက်ကတော့စိတ်ဝင်စားဖွယ်ကိစ္စတစ်ခုဖြစ်နေပါတယ်။ရုပ်ကွန်မတီပါတီတာဝန်ရှိသူတွေစစ်သက်အကြီးအကဲတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ထိတန်းတိုင်းဝိုင်းမှာမကြသေးခင်နှစ်တွေအတွင်းအပြောင်းလဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်။ဒီစီတစ်ပိုင်းအပြင်သမရရှိချင်းပြင်ရဲ့အချင်းပြတ်ခြားစားမှုတက်ဖြည့်ရေးစီမံကိန်းကြောင့်မှာ2012ခုနှစ်မှာသမရဖြစ်လာပြီးကတည်းကသမရရှိဟာအကျင့်ပြခြားစားမှုတိုက်ဖြည့်ရေးကိုအချိန်မြင့်လုပ်ခဲ့ပြီးတာဝန်ရှိသူထောင်ပေါင်းများစွာထောင်နှံတွေချမှတ်ခံခဲ့ကြရပါတယ်ခင်ဗျာ